လေးစားနိုင်ငံမလကာမျိုးကဇေဝယ်စင်တာတစ်ခုကအပြင်မှာရင်ညွှန်းရင်စားမရှိတဲ့အမည်မသိလူအုပ်စုတစုကနေမြန်မာနိုင်ငံသား၃ဦးကိုရုတ်တရက်တိုက်ခိုက်တာကြောင့်လူဦးဟာဦးကောင်းနဲ့မျက်နှာမှာဒဏ်ရာရရှိပြီးတော့မလကာမျိုးစေးရင်ကြီးမှာပို့ပြီးတော့ဆေးကုသမှုခံနေရပါတယ်တူကတော့အုံနောက်ကိုထိခိုက်မှုရှိတာကြောင့်ဒဏ်ရာအခြေအနေဆွေးင်ရတယ်လို့လည်းဆိုပါတယ်ဒီတရင်ပြေဆုံးကိုတော့ VOA မြန်မာပိုင်းတရင်နာမအေးအေးမှာကတရင်ပြေပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမလကာမြို့ကမြန်မာနိုင်ငံသားလူငယ်တွေဈေးဝယ်စင်တာတစ်ခုကအပြန်မှာအမိမသိတဲ့လူအုပ်စုတစုကနေမြန်မာနိုင်ငံသား၃ဦးကိုစတင်တိုက်ခိုက်ခဲ့တာပါဒီအတွက်မြန်မာနိုင်ငံသား၂ဦးကတော့ဒဏ်ရာရပြင်းထန်စွာရရှိခဲ့ပြီးမလကာမြို့စေယုံကြီးမှာကုသမှုခံယူနေရပါတယ်တရုတ်ပြည်ကိုသွားပြီးမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုသွားရောက်သတင်းပေးခဲ့တဲ့မြန်မာတန်ရုံးကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသားများကာကွယ်ဆောက်ရှောက်ရေးအဖွဲ့ကွာလာလမ်ပူဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါတယ်
။ပို့တိုင်းရင်သာခုန်ထုံးကြီးဟာဟိုနဖူးမှာပေါ့ပြက်ရှက်တန်ရံနဲ့လေးလက်မကအရှိတော့အနေလက်ဝင်ပြီးတန်ရံအနေပြင်ဆင်ရပါတယ်ပေါ့ပေါင်းမြင့်လိုက်ဆိုတဲ့ကောင်ကြီးသူကတော့ဒီနဖူးမှာဒုတ်တွေနဲ့အရိုက်ခံရတယ်နောက်တစ်ခါသူတက်ခိုက်တဲ့ခါမှာသူထွက်ပြေးလို့မရသွားတယ်ဒီကျွန်တော်တို့ဒီပလစ်ကိုအိုးတိုင်းရင်သာခုန်ထုံးကြီးရတော့ပထမအနေထားတော့တော်လက်ဝင်ပြီးစိတ်ဝါတော့ဒီအုံနောက်ကသေးဝင်မယ်လို့ယူဆတယ်ဆိုပြီးလုပ်လိုက်တော့ဒီအခုရပဲအခုဒီမလေးရှားဆန်မချင်းအဲ့ဒီကိုနိုင်ကိုကျော်လို့ရှိရတော့ပြန်ပြီးတော့တန်ဒီစိုးဥစ္စာပေါ့ဆရာဝန်တွေနဲ့တွေ့ဆုံကြတဲ့အခါမှာဆိုရင်းနဲ့အနေထားနေကိုဝင်သွားပြီပေါ့အဲ့တော့သူတို့ဒီမိသေးတွေပြီးအဆက်နဲ့ဆေးတွေကုတဲ့အကြောင်းအဲ့ကောင်းမွန်တဲ့အနေထားကိုပြန်ရသွားပြီဆိုရင်ဆံပြန်ပြောပါမယ
်တိုက်ခိုက်သူတွေဟာရံညိုးရံစားမရှိပဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းဒဏ်ရာရသူတွေကပြောပြတဲ့အကြောင်းဦးစန်းဝင်းကဆက်ပြောပြပါတယ
်ဆရာမေကြီးသူတို့ကမှအဲ့လိုပါပြဿနာမျိုးတွေမရှိဘူးသူတို့ဒီမလေးရှားရောက်တာတနည်းခွာခန့်ရှိသွားပြီတဲ့အိုးကသူတို့ကသူဈေးဝယ်ကြီးကြံစနစ်ပြန်လာတာတဲ့တောက်စားရတယ်မရှိပါဘူးတဲ့ပေါင်းမြင့်လိုက်ဆိုတဲ့ကောင်လေးကပြောပြတာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပဋိပက္ခတွေဖြစ်ပွားနေချိန်မှာပဲအခုလိုမျိုးမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရတဲ့အတွက်တန်တရားတွေဖြစ်လာတယ်လို့လည်းမလေးရှားနိုင်ငံကအကျဉ်းချနေတဲ့မြန်မာတွေနဲ့ပတ်သက်လို့မြန်မာတန်ရုံးနဲ့အတူဘာသာပြန်ဖြစ်လိုက်ပါကူညီပေးနေတဲ့ကိုတီဟမောင်မောင်ကလည်းပြောပါတယ
်ဒါကတခါကြတော့လေကျွန်တော်တို့ကအပေါ်မှာဖြစ်နေတဲ့ဒီလိုဖြစ်တာနဲ့ဟိုတော့တိုက်ခိုက်နေကြလားဒါမှမဟုတ်ဒီလိုလည်းဖြစ်နေတာလားဆိုတာအဲ့ဒီပုံမှာကျွန်တော်တန်မြာဖြစ်ကြည့်ရပေါ့နော
်ဦးစံဝင်ကတော့မြန်မာနိုင်ငံကအဖြစ်ပြက်တည်နဲ့တိုက်ဆိုင်မှုတွေဖြစ်လာတယ်လို့လည်းယူဆရကြောင်းအခုလိုပြောပြပါတယ
်မိရောတွေမလေးရှားမှလည်းမကြာခဏဒီလိုပြဿနာတွေဖြစ်နေတဲ့အခါကျတော့ဟိုပြောလို့မရဘူးဟုတ်ကဲ့အဲ့လိုတိုက်ဆိုင်မှုတွေတော့ဖြစ်နေပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်လို့မလေးရှားနိုင်ငံဝန်ကြီးချုပ်ဦးဆောင်ပြီးခဲ့တဲ့လတွေအတွင်းကကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးကိုအထူးဂရုစိုက်ဖို့အတွက်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံးကသတိပေးချက်တွေထွက်လာခဲ့တာပါဒီနောက်မှာတော့မြန်မာလူသမားတွေဆေးလွတ်တဲ့အစီအစဉ်ကိုလည်းယာယီရဆိုင်ထားခဲ့ပါတယ်မကြသေးခင်ကမှမလေးရှားနိုင်ငံမှာအလုပ်လုပ်ဖို့အတွက်မြန်မာလူသမားတွေကိုပြန်လည်ဆေးလွတ်ခဲ့တာဖြစ်ပါတယ်ရှင်